Burmese.
မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American Thai 2018ခုနှစ်ဖေဖော်ဝါရီလ22ရက်ဗိုလ်ထုနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခန်းနဲ့9:00အထိ Washington DC မြို့တော်ကနေလိုင်းတိုမီတာ1925ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မှာဆုလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမ္မတတော်နဲ့ထရန့်ဒီကနေ့တွေ့ဆုံမှုရှိနေပါတယ်။နိုင်ငံတော်လေးဝက်ချက်အုပ်တွေဖောက်ပြမှုနဲ့ဖမ်းဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှူဒီကနေ့တရားရုံးမှာထပ်မံရုံးထုတ်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။လာရှုမျိုးကယူမဘန်မှာဘန်ပိတ်ချိန်ဘုံပေါက်ကွဲခဲ့တာကြောင့်အနည်းဆုံးဘန်ဝန်ထမ်း2ဦးတေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာပြင်းထန်ရသွားပါတယ
်။ရိုးမဘန်မှာပဲဘန်သိမ်းတဲ့အချိန်ပေါ့လေ။ဘန်ပိတ်ချိန်မှာဝန်ထမ်းတချို့ရရှိတယ်။အဲ့ချိန်မှာ၄နိုင်ခွဲလောက်မှာပောက်ကွဲတန်ကြီ
းဒီအကြောင်းနဲ့တူကိုကန့်တပ်ဖွဲ့ခေါင်းဆောင်ဦးဖုန်ကြားရှင်တေဆုံးတဲ့သတင်းဟာမဟုတ်မှန်ဘူးလို့သက်ဆိုင်သူတွေကညင်းဆိုလိုက်တဲ့အကြောင်းနဲ့တခါမြန်မာနိုင်ငံမှာရှင်ပြိုင်ထိုးတက်မဲ့ Middle Heavyweight တန်းကမ္ဘာချန်ပီယံအောင်လာအန်ဆန်ကချင်ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဘာလို့မလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းကိုလည်းတင်ပြအောင်မှာပါ။အခုတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်သူမှဆုလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမ္မတတော်နဲ့ထရန့်ဒီကနေ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်ဖို့ရှိနေပါတယ်။လူမျိုးများတည်ချည်စင်နိုင်တဲ့လက်နက်ဖြင့်တနက်တွေမှာပြောင်းလဲတက်စင်နိုင်တဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာသွင်းကိုပုံမတင်းတင်းကျပ်ကျပ်စစ်ဆေးဖို့လဲသမ္မတကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါဒီကနေ့သမ္မတနဲ့တွေ့ဆုံမဲ့သူတွေထဲမှာတော့ကျောင်းသားအတူရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas ထက်တန်းကျောင်းကကျောင်းသားတချို့လဲပါဝင်မှာဖြစ်ပါတယ်တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကျောင်းသားတရားကျော်ကလည်းဒီကနေ့ပဲပြည်နယ်မြို့တော်မှာဆန္ဒပြဖို့စီစဉ်ထားကြတာပါသမ္မတ Trump ကတော့ Florida ထက်တန်းကျောင်းပြစ်ခတ်မှုဟာအစုလိုက်ပြုံးနဲ့တက်ပြတ်တဲ့မိစ္ဆာလုပ်ရဲ့အဖြစ်မနေ့တုန်းကပဲမှတ်ချက်ပေးခဲ့ပါတယ်ပြစ်ခတ်မှုပြစ်ခတ်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အကျယ်တွင်မှတ်ချက်ပေးပြောဆိုရမှာတော့စာသင်ကျောင်းတွေဘေးကင်းလုံခြုံရေးဟာအစိုးရအတွက်ဦးစားပေးလို့ရဖြစ်ကြောင်းပြောဆိုခဲ့ပြီးရှင်းသတင်းပတ်တဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွဲဆုံဆွေးနွေးမဲ့အကြောင်းလဲကြေညာခဲ့ပါတယ်ပြစ်ပျက်ခဲ့တာတွေပေါ်တုံ့တက်နေပြီးအဖြစ်ရှာဖို့ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းလဲအင်ဂျီရောကအခမ်းအနားတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းဖြစ်ရာကိုအရေးဆုံးတွဲရောက်တာဝန်ထမ်းဆောင်ခဲ့သူတွေကိုသမ္မတထရန့်ကပြောဆိုခဲ့တာပါတနက်ထင်းချုပ်ရေးသမ္မတရဲ့ဆိုပြချက်ထမှာတော့ပြည်ရက်နဲ့အော်တိုဘာလာတဲ့လူပေါင်း58ယောက်သေဆုံးပြီး852ယောက်ဒဏ်ရာရခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကပြစ်ခတ်မှုမှာတနက်သမားအုံပြုခဲ့တဲ့ Bump Stocks လို့ခေါ်တဲ့စက်တက်ပြစ်နယ်အောင်တနက်မှာတက်စင်နေတဲ့ကိရာကိုတားမြစ်ဖို့လဲထည့်သွင်းထားတာဖြစ်ပါတယ
် American နိုင်ငံမှာ Florida ပြည်နယ်ကလူပေါင်း18ဦးသေရတဲ့ဒီကြောင်းနဲ့ပြစ်ခတ်မှုအပြီးတနက်ထင်းချုပ်မှုဥပဒေချမှတ်ပေးရေးဆက်လက်ဆန္ဒပြတောင်းဆိုဖို့ဒီကြောင်းကကြောင်းသူကြောင်းသားတွေပြင်ဆင်နေကြပါတယ်ပြည်ခဲ့တဲ့ဘက်ကဒီပြည်နယ်တောင်ပိုင်း Parkland မြို့ထက်တန်းကျောင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ Florida ပြည်နယ်မြို့တော်ကပါလီမန်ဆောက်ဦးကိုချီတက်ကြပြီးဒီတနက်ထိန်းချုပ်မှုဥပဒေတွေချမှတ်ပေးဖို့လွှတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြကြမှာပါဆေကျော်တက်ရွယ်တနက်သမားသူပြစ်ခတ်မှုကြောင့် American တိုင်းမှာလူအများဆုံးသေရတဲ့ပြစ်ခတ်မှုတွေတဲ့တစ်ခုဖြစ်နေကြုံခဲ့ရတဲ့ Marjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသူကျောင်းသားတရာကျော်အနေနဲ့ပြည်နယ်မြို့တော် Tallahassee ကိုဘတ်ကားတွေနဲ့သွားပြီးဒီနေ့လွှတ်တော်ရှိဆန္ဒပြကပြည်နယ်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်ဒီဆန္ဒပြမဲ့ကျောင်းသူတူဖြစ်တဲ့ Arena Ortega ကဒီပြစ်ခတ်မှုမှာအဓိကခံစားခဲ့ရတာကသူတို့ကျောင်းသူကျောင်းသားတွေပဲဖြစ်တဲ့ယင်းနေ့ခြေကွဲပေါ်ရာဒီဖြစ်စဉ်ကြီးတစ်ခုလုံးကိုသူတို့မျက်ဝါးထင်ထင်ကြုံတွေ့ခံစားခဲ့ရတယ်တစ်ချိန်မှာခေါင်းဆောင်ဖြစ်လာမဲ့သူတို့ကျောင်းသူကျောင်းသားတွေကုလူထိခိုက်ခံစားလိုက်ရတာပါလို့စိတ်နှနာနဲ့ပြောလိုက်ပါတယ်တချို့ကျောင်းသူကျောင်းသားတွေအနေနဲ့လည်းမနေ့ကပြည်နယ်အောက်လွှတ်တော်မှာ Democrat ပါတီအမတ်တွေအစိုးပြတဲ့ဆက်သနက်ထိန်းချုပ်ရေးမူကြမ်းကိုအာဏာရ Republican Party အမတ်တွေကအများစုမဲနဲ့ပဲချပြီးမှမချေမနှက်ဆန္ဒပြခဲ့ကြပါသေးတယ်။ဒီဆန္ဒပြပွဲမှာလည်းပါခဲ့တဲ့နောက်ကျောင်းသူလီစီအီတန်ကလည်းလွှတ်တော်အမတ်တွေအနေနဲ့ကုလူမဲခွဲပယ်ချလိုက်တာကြောင့်တကယ့်ကိုနှလုံးချေခွဲစိတ်ထိခိုက်ခဲ့ရတယ်။ဒါပေမဲ့သူတို့အခုဆန္ဒပြနေတာကိုရမ်းမှာမဟုတ်ဘူး။သူတို့ယုံကြည်တာအတွက်ဆက်တိုက်ပွဲဝင်သွားမယ်လို့နာနာကြီးကြီးပြောခဲ့ပါတယ်ခင်ဗျ။
အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာဒီလဆိုင်မှာတော့မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်းမြို့ကစောစီအိုလံပစ်အားကစားပွဲဖွံ့ဖွဲအခမ်းအနားကျင်းပပြီးနောက်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီ10ရက်နေ့မှာပဲတောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမ္မတဟာမြောက်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံဖို့စီစဉ်ခဲ့တာပါ။အိုလံပစ်အားကစားပွဲဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ကိုဦးဆောင်လာသူမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝဲညီမကင်ယွန်ကျွန်းသမ္မတကင်ယွန်နန်တို့နဲ့အမေရိကန်ဒုသမ္မတတွေ့ဆုံမှုဆီစဉ်ခဲ့တာဖြစ်ပါတယ်။ဒါကိုရီးယားသမ္မတအင်ဒိုမှာတွေ့ဆုံမှုဆီစဉ်ထားခဲ့ကြောင်းလဲဝါရှင်တန်ပို့စ်တင်းစာကဖော်ပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သနော်ရာကတော့ပက်ထရင်တန်မစ်ဆိုင်တုံးနဲ့နျူကလ িয়ার ဆီစဉ်တွေကိုမြောက်ကိုရီးယားကဆွတ်လွတ်နိုင်မယ့်အခွင့်အလမ်းတစ်ရပ်ကိုအမေရိကန်ဒုသမ္မတကအပြန်ခီးမှတည်ဆောင်လာဖို့ဆင်သင့်ရှိနေခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကနောက်ဆုံးအချိန်ကျမှအစီအစဉ်ကိုဖျက်ခဲ့တာကြောင့်ခွင်လန်းကောင်းတည်းရဲ့လက်လွတ်ဆုံးရှုံးရတဲ့အတွက်ဝန်ထမ်းကြောင့်လည်းပြောဆိုခဲ့တာပါ။ဒုသမ္မတရဲ့ခီးစဉ်မတိုင်မီမှာတော့တော့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ့်အလားအလာပေါ်အမေရိကန်ဆွေရကမျှော်လင့်ချက်တော့သိမ်းမထားခဲ့ပါဘူး။ဒါပေမဲ့လည်းဒုသမ္မတကိုရီးယားကျွမ်းဆွမ်းမှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားရဲ့သဘောထားကိုအမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ကလက်ခံရရှိခဲ့ပြီးနောက်မှာတွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ကြောင်းလည်းအင်ပီရိုအကြီးရဲ့အရာရှိသူကိုကူကပ်ပြီးဝါရှင်တန်ပို့စ်တင်းစာကဖော်ပြထားပါတယ်။
တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့စီးပွားရေးတံခါးပိတ်ဆို့ထားမှုကိုချုပ်ဖောက်ပြီးမြောက်ကိုရီးယားတင်ပေါ်တဲ့ကိုကုန်တင်စစ်တာတွေလွှဲပြောင်းပို့ပေးခဲ့တယ်လို့ဂျပန်နိုင်ငံကဆွဆွဲလိုက်ပါတယ်။မြောက်ကိုရီးယားလန်လွှင့်ထားတဲ့ Yujong 2ကုန်တင်တင်ပေါ်ဂျီနာကိုတရုတ်နိုင်ငံအမှတ်သားပါတဲ့ရေနံတင်တင်ပေါ်ငယ်တစ်စီးကဘေးချင်းကပ်ပြီးအခုလိုလွှဲပြောင်းထည့်ပေးခဲ့တာကိုအရှေ့တရုတ်ပင်လယ်ထဲမှာဂျပန်စစ်တပ်ထောက်လှမ်းရေးကမျက်ဝါးထင်ထင်မြင်လိုက်ရတယ်လို့ထုတ်ပြောလိုက်ပါတယ်။ရှဟိုင်းမြို့ကနေ155မိုင်ကျော်အကွာဒီအရှိတရုတ်ပင်လယ်ထဲမှာတောက်ကြနေတော့ကမင်းနိန်း TU078 တရုတ်အမှတ်သားပါတင်ပေါ်ရှေ့ပိုင်းမှာမှတ်ထားတဲ့ဘယ်နိုင်ငံပိုင်မှန်အတိအကျပြောမရသေးတဲ့တင်ပေါ်နဲ့မြောက်ကိုရီးယားတင်ပေါ်ကြီးကိုဘေးကျင်းရှင်ပြီးဂျပန်စစ်ထောက်လိုင်းလေယာဉ်တွေနဲ့တွဲပြီးလိုက်တဲ့တင်ပေါ်ကနေအခုလိုလှမ်းတွေ့လိုက်တာလို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြောလိုက်တာပါဒီတရုတ်အမှတ်သားကိုဘာသာပြန်လိုက်ရင်တရုတ်နိုင်ငံပင်လယ်ကမ်းစပ်ရှိဖူဂျီယမ်ပြည်နယ်နင်ဒီမျိုးကရေနံတင်သင်္ဘောလိုအထိပယ်ထွက်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ပြီးအခုလိုတွေ့ရှိမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းသတင်းပို့ထားပြီးအခုလိုတွေ့လိုက်တာကဒီနှစ်ထဲမှာ3ချိန်မြောက်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15656နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးတွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်လေးဝက်ချက်အုပ်တွေဖောက်ပြမှုနဲ့ဖန်ဆီးခံထားတဲ့ Reuters သတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့တရားရုံးမှာထပ်မံရုံးထုတ်ပါတယ်။ Reuters သတင်းတော်နှုတ်ဖြစ်တဲ့ကိုအလုံးနဲ့ကိုကျော်စိုးတို့တော့ပြီးခဲ့တဲ့လဒီဇင်ဘာ12ရက်နေ့မှာပဲပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာပဲမြန်မာနိုင်ငံနဲ့ဖန်ဆီးခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မှာတကြောပြန်ကျင်းပတဲ့ Brief Cut တွေနဲ့ပတ်သက်လို့သတင်းရယူရမှာလွန်ကျွေးတက်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လေးဝက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတော့ဆွဆွဲချင်းနဲ့အာဏာပိုင်တွေအရေးယူခဲ့တာပါသောပိုင်းတရားရုံးထုတ်ဆစ်ဆဲမှုတွေမှာတော့တရားလိုဖြစ်ထွက်ဆိုခဲ့သူတွေအနေနဲ့ကွဲလွဲတဲ့ပြောဆိုမှုတွေရှိကြောင်းနဲ့ရုံးတော်မှာတင်ပြတဲ့ထောက်ထားတွေကလည်းခိုင်လုံမှုမရှိတာတွေ့ရကြောင်းအကျိုးဆောင်ရှင်တွေကပြောဆိုထားပါတယ်။အကျိုးဆောင်ရှင်တွေနဲ့မိသားစုဝင်တွေကတော့သတင်းသမားနှုတ်ပြန်လည်လွတ်မြောက်လာမယ်လို့မျှော်လင့်နေတယ်လို့ကုလသမဂ္ဂနဲ့အမေရိကန်ပြည်သူ့ပါဝင်နိုင်ငံတကာအသံဝင်ကလည်းသတင်းတော်နှုတ်ဖန်ဆီးခံရမှုပေါ်စိုးရိမ်ကြောင်းပြောဆိုနေကြတယ်လို့အမြန်ဆုံးပြန်လွတ်ပေးဖို့လည်းတိုက်တွန်းနေကြတာပါ။သတင်းမီဒီယာလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယူးယောက်ခြေဆိုင်ပန်အမေရိကဖွဲ့ကတော့သတင်းရေးသားဖို့ကြိုးပမ်းရင်ဖန်ဆီးခံရတဲ့မြန်မာသတင်းသမားနှုတ်ကို2018ခုနှစ်အတွက်လွတ်လပ်စွာရေးသားဖော်ပြခွင့်ဆုပန်ပါပေးFreedom to write ချင်းမြင့်မှုရွေးချယ်ခဲ့ပါတယ်။သတင်းသမားနှုတ်ကိုစုချင်းမြင့်လိုက်တဲ့အတွက်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေပေါ်ကမ္ဘာတော်ကစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးအားကောင်းတဲ့သတင်းစကားပေးရောက်မယ်လို့မျှော်လင့်ထားကြောင်းလဲပန်အမေရိကရဲ့အမှုဆောင်ညွှန်ကြားမှုစူဇန်ရိုဇဲကပြောဆိုထားပါတယ
်။တောင်အာဖရိကနိုင်ငံမှာတော့ကျေးလက်ရဲစခန်းတစ်ခုဒီနေ့တက်ခတ်ခံခဲ့ရမှာရဲအရာရှိ9ဦးနဲ့စစ်မှုထမ်းအောင်သူတည်ဆုံခဲ့ရပါတယ်။ဒီရဲစခန်းပြောခွင့်ရကလက်နက်ကင်ကိုင်းတစ်ခုကနိုင်ငံတောင်ပိုင်းအန်ကိုဘူမြို့ကရွာလေးကိုညသကောင်ကျော်လေးမှာဝင်ပစ်ခဲ့ရမှာရဲရရှိ3ချက်ချင်းစသေခဲ့ရတယ်လို့ဆိုပါတယ်။အရင်နောက်တိုက်ခိုက်သူတွေအနေနဲ့လက်နက်တချို့ကိုခိုးယူသွားပြီးရဲရရှိနှုတ်ကိုဖမ်းဆီးခေါ်ဆောင်က ပေါ်မှုကားတစ်စီးနဲ့ထွက်ပြေးသွားခဲ့တယ်လို့ဒီပြောခွင့်ရကဆက်ပြောပါရတယ်။ဒီပြောခွင့်ရကဆက်ပြီးနောက်ပိုင်းမှာတော့ဒီဖမ်းခံသွားခံရတဲ့ရဲနှုတ်ရဲ့အလောင်းတွေကိုလမ်းဘေးမှာပစ်ထားခဲ့တာတွေ့ရတယ်လို့ဆိုပါရတယ်။နောက်အခုလိုထွက်ပြေးနေချိန်မှာဒီဂိုင်းသမားတွေကစစ်မှုထမ်းအောင်တူကိုပစ်သက်ခဲ့တယ်လို့လည်းရဲတွေကရှင်းပြပါရတယ်။ကမ္ဘာမှာရာဇဝတ်မှုအများဆုံးဖြစ်တဲ့တောင်အာဖရိကနိုင်ငံရဲ့ပြည်သူ့ရဲဝန်ကြီးဖရီကလီအမ်ဘူလာလာကဒီတိုက်ခိုက်မှုဟာနိုင်ငံတော်ကြီးကွေးရမှုကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံဒမက်စကတ်မြို့ရဲ့စင်ချေဘုံဒေသကူတာအရှေ့ပိုင်းမှာအစိုးရကိုထောက်ခံသူလက်နက်ကိုင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်မကြာသေးတဲ့နှစ်တွေအတွင်းအသေးအပြောက်အများဆုံးအခြေအနေတွေနဲ့ကြုံနေရကြောင်းစီးရီးယားတကြလက်ရှာသူတွေကပြောပါရတယ်။တိုက်ခိုက်မှုတွေကြောင့်တနင်္ဂနွေနေ့ကစလို့လူပေါင်း250ထက်မနည်းသေဆုံးသွားကြောင်းလဲဗြိတိန်ချင်းဆက်စီးရီးယားလူခွင့်ရေးစောင့်ကြည့်အခက်အခဲကပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံမှာအချိန်တိုအတွင်းလူအများများသေချာမှုတွေနောက်ဆုံးဖြစ်ရကတော့ဒီဒေသမှာပဲ2013ခုနှစ်တုန်းကဒါရုလက်နက်နဲ့တိုက်ခိုက်ခံရခြင်းမှာကြုံခဲ့ရဦးပါတယ်။လင်းနေချဝိုင်းရံပိတ်ဆို့ထားခံထားရတဲ့ကူတာရှိပိုင်းဒေသကိုတိုက်ခိုက်လက်နက်ကိုင်တပုံးတွေလက်ကပြန်လည်သိမ်းပိုက်နိုင်မှုစီးရီးယားတပ်ဖွဲ့တွေကကြိုးပမ်းလာရမှာပြည်ပကတ်တွေတချို့ပြန်ကြီးထွားလာနေတာပါစီးရီးယားနိုင်ငံကနယ်မြေတွေကိုထိ ंछ ုပ်ခဲ့ပြီးတဲ့ IS စစ်သည်တွေကြားတွေကိုရှင်းလင်းမှုကြိုးပမ်းမှုတွေတော်တော်များရှိနေချိန်မှာပဲဒမက်စကတ်မြို့တော်မှာလည်းတိုက်ပွဲတွေကြီးထွားလာနေတာဖြစ်ပါတယ
်ပါလက်စတိုင်းသမ္မတမမွတ်အဘတ်စ်ကရှေ့မတူးနမဆုပ်ဖြစ်နေတဲ့ရှေ့လယ်ပိုင်းဒေသအငင်းကြိုင်လုပ်ငန်းစဉ်ကိုပြန်ဆနိုင်အောင်ကြိုးစားတဲ့အနေနဲ့ဒီနှစ်လယ်လောက်မှာနိုင်ငံတကာငင်းကြိုင်ညီလာခံကျင်းပဖို့တိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Israel Palestine ရေးလက်ပတ်ဆွေးနွေးပွဲမှာသမ္မတဘတ်စ်ကလာမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြရင်ဒီပဋိပက္ခမှာပါနေတဲ့နိုင်ငံအသီးသီးအနေနဲ့တစ်ဖက်သက်ဘာမှမလုပ်ဖို့သူမျှော်လင့်ထားကြောင်းပြောကြားခဲ့ပါတယ်။သမ္မတဘတ်စ်ကဆက်ပြီးသူဆိုလိုတာက Israel ဘက်ကလည်းတစ်ဖက်သက်အခြေချနေထိုင်မှုတွေကိုရပ်ပေးတင်တယ်လို့ American အနေနဲ့လည်းတန်ယုံကို Tel Aviv ကနေ Jerusalem ကိုရှေ့ဖို့တစ်ဖက်သက်ဆုံးဖြတ်တာကိုဆိုင်းငံ့ထားပေးတင်တယ်လို့ရှင်းအောင်ထပ်ပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်နာဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကရုံးမပန်းမှာအခုညနေပိုင်းဗန်ပိတ်ချိန်ဘုံးပေါက်ခွဲမှုကြောင့်ဗန်ဝန်ထမ်းနှစ်ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူဒါဇင်နဲ့ချီရှိခဲ့တယ်လို့သိရပါတယ်။ပေါက်ကွဲမှုဟာပြင်းထန်တာကြောင့်အနီးအနားအဆောက်အဦတချို့ကိုပါထိခိုက်ပျက်စီးခဲ့ပါတယ်။ VOA သတင်းတော်ကိုထက်အောင်ခန့်ကဘုံပေါက်ကွဲမှုဖြစ်ရာအနီးနေထိုင်တဲ့ဒေသခံတူဦးကိုဆက်သွယ်မေးမြန်းထားပါတယ်
။လာရှိုမြို့မှာဘုံပေါက်တယ်လို့ကြားလို့ခင်ဗျာ။အဲ့ဒါဘယ်ချိန်လောက်ကဖြစ်တာလဲမသိခင်ဗျာ
။အော်ဟုတ်ကဲ့ကို၄နာရီခွဲလောက်ကဖြစ်တာကို
။အော်ဘယ်နေရာမှာဖြစ်တာလဲခင်ဗျာ
။အော်လာရှိုမြို့အဲ့ရကွက်နဲ့လမ်းမတော်လမ်းမှာပြင့်နေထားတဲ့ရုံးမပန်းအဆောက်အဦမှာခင်ဗျ။ဟ
ုတ်ကဲ့ဘလို့မျိုးဖြစ်တာလဲခင်ဗျ။အ
ဲ့အလိုရောမတိဘူးကွယ်ရုံးမပန်းမှာပဲဗန်တိန်နဲ့အချိန်ပေါ့လေ။ဗန်တိန်နဲ့အချိန်ဆိုဗန်ပိတ်ချိန်ပေါ့ဗန်ပိတ်ချိန်မှာဝန်ထမ်းတွေဝန်ထမ်းတချို့ရောရှိတယ်။အဲ့အချိန်မှာ၄နာရီခွဲလောက်မှာပောက်ကွက်တန်ကြီးတော်တော်လေးကြီးကြီးမားမားတစ်ချက်ကြားရပြီးတော့မှအမြင်တွေပါတုံသွားတယ်ဗျ။အဲ့ဒီမှာကျွန်တော်တို့ကတော့ဈေးနာလေးမှာနေတာပေါ့ကျွန်တော်တို့ကတော့ရက်ကွက်တုံးပေါ့ဈေးနာလေးမှာနေတာအဲ့ဒီတန်ကြားလို့ချက်ချင်းကြီးကြီးတဲ့အချိန်မှာတိုင်ငင်နဲ့ကြီးကြီးတာပေါ့ကြီးကြီးတဲ့အချိန်မှာအမရုံးမတန်အဆောက်အဦကြီးကတော်တော်ဆူဆူဝါဝါပျက်စီးနေတာကိုတွေ့ရတယ်ဗန်ဝန်ထမ်းတွေတချို့လည်းငူလူနေတာကိုတွေ့ရတယ်တချို့လည်းတန်ရရထားတာကိုတွေ့ရတယ်ကျွန်တော်တို့ကလည်းအပြင်သူဆိုတော့အဲမှာဝင်ကူဖို့ကလည်းအဲမတင့်တော့ဘူးထင်လို့အဲ့ဒါလည်းမဝင်တော့ပဲအပြင်ကနေပဲကြည့်နေရတာပေါ့အဲ့မှာတင်တဲ့ကဲ့ရဲ့မှာရှိတဲ့တရားဝတိပံအဆောက်အဦလည်းပြက်ပြီးတယ်ဗျာသူတို့လမ်းတစ်ဖက်မှာရှိတဲ့ပြည်နယ်ကျန်းမာရေးရုံးအဆောက်အဦမှာရှိတဲ့ဗိမာန်တွေလည်းအလုံးကြီးပါအဲကွဲချီသွားတယ်ပေါ့ပြီးလို့ချင်းလမ်းမတော်လမ်းတစ်လျှောက်မှာတရားဝတိပံရှိရနေရုံးမပံအထိရက်ထားတဲ့ကားတွေလည်းအလုံးကြီးပါမှန်နေကွဲကုန်တယ်ရှေ့မှန်ကြီးတွေရော
ဟုတ်ကဲ့ပါခင်ဗျာအခုတော့ကြည့်တဲ့အချိန်မှာလူသေးပြောက်ဒဏ်ရာရှိမှုဟာဘယ်လောက်လောက်ရှိမယ်လို့ခန့်မှန်းရလဲခင်ဗျာအ
ဲလူသေးရတော့ကြားတယ်ကိုယ်အဲခန့်မှန်းချင်တော့မခန့်မှန်းတော့ပြကားတွေကတော့လာတယ်လူမှုကွန်ရီးကားတွေကတော့တစ်စီးတစ်စီးတော့တည်သွားတယ်ဒဏ်ရာရတာတွေကတည်တော့တည်ထုတ်သွားကြတယ်ဗျဟု
တ်ကဲ့
အခုအဲဆောက်မှာတချို့ပစ္စည်းတွေကပြိုကျတော့အဲ့ကြားထဲမှာညပ်ပြီးတိတ်နေတဲ့လူတွေလည်းရှိတယ်ဆိုလို့မိသားစုတွေရောရဲတွေရော လူမှုကွန်ရက်အဖွဲ့တွေရောရက်ွက်အဖွဲ့တွေရောကူညီနေကြတယ်ဗ
ျ။ဟုတ်ကဲ့အခုကရောလုံုံရေးချင်းနေရောဘယ်လိုတွေသူတို့လှုပ်ထားလဲခင်ဗျာဖြစ်ဖြစ်ချင်းဘာဘသူတွေရောက်လာလဲခင်ဗျာ
။ဟုတ်ဖြစ်ဖြစ်ချင်းအဲ့စကန်ရက်စကန်ကနီးရလေအဲ့ရှိမှလည်းရက်စကန်ရှိတယ်အမှတ်1အမျိုးမရက်စကန်ပေါ့ရက်စကန်လည်းရောက်လာတယ်မိကအဖွဲ့တွေလည်းရောက်လာတယ်ရက်ွက်အဖွဲ့တွေလည်းရောက်လာတယ်ပြည်သူ့အဖွဲ့တွေရောတာထားပြီးတယ်မတော်လို့နောက်ထပ်ထပ်ပြီးပေါက်ကွဲမှုတစ်စုံတရာဖြစ်ခဲ့ပြီးရှိတော့လူတွေမထီအောင်ဆိုပြီးတော့မှအားလုံးပေါ့ဝိုင်းကူပြီးတော့မှကာထားပေးတာဗျအဲ့အနည်းတစ်ဝိုက်အဲပေ150ဝန်းကျင်အတွင်းကိုဘယ်သူမှလာလို့မရအောင်အားလုံးလုံဆွေးယူပြီးတော့ရှင်းလင်းရေးတွေလုပ်နေမိုင်းရှင်းလင်းရေးအဖွဲ့တွေလည်းရောက်နေအရှင်းပြောက်တိုင်းစစ်ဌာနချုပ်ကလည်းတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာအဖွဲ့တွေရောက်လာတာကိုလည်းတွေ့ရပါတယ်ဗျ
ဟုတ်ကဲ့ပါအခုအဲ့ဒါဒီလိုပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဗောနော်အခုနေနေဘယ်လိုမျိုးမြင်နေပြီးတော့စိုးရိမ်မှုရောရှိလားခင်ဗျအ
ဲ့လက်ရှိမှာဒီလိုဖြစ်တာကအဲ့လူတွေကခဏနေရှင်းနေလောက်တုန်းကကမ္ဘာ့ကဘန်ဖြစ်ပြီးနောက်ပိုင်းမှာတော့ဒီဟာကတော့တော်တော်လေးဘန်ပောက်ကွဲမှုကတော့တော်တော်လေးကိုဒီဟာဒီပြအချိန်လို့ပြောရမှာတော်တော်လေးကိုအချိန်နေစိုးတယ်ကမ္ဘာ့ကဘန်လုံးကတော့အလောက်ကြီးအချိန်နေမစိုးဘူးအခုရုံးမှတ်ပံကတော့တော်တော်လေးကိုအခြေအနေဆိုးတယ
်ကိုထက်အောင်ခန့်ဆက်သွဲမြင်းမြန်းခဲ့တာပါဒီပောက်ကွဲမှုကြောင့်ဆေးုံရောက်သွားတဲ့လူနာတွေကဗန်ဝန်နဲ့နှစ်ဦးသေဆုံးတယ်လို့ဒေသခံမြင်းမြန်းတွေကပြောပါတယ်တန်ရရသူစုစုပေါင်း16ဦးရှိပြီးအဲ့ဒီကနှစ်ဦးသေဆုံးတာဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောတာပါအနောက်မှာရှိတဲ့အေယဝရီဗန်ကလုံညုံရေးဝန်ထမ်းတဦးလည်းတန်ရရတဲ့အထည်ပါပြီးအခြေအနေဆိုးရင်ရတယ်လို့သိရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေလုံညုံရေးအာဏာပိုင်တွေနဲ့ဆေးရုံဘက်ကတော့တီးကြားအတီးပြုလို့မရသေးပါဘူးခင်ဗျာအခုတခါလဲရှမ်းပြည်နယ်တဲကသတင်းတပုတ်ကိုပဲတင်ပြခြင်းပါတယ်ဒီကနေ့ Facebook စာမျက်နှာတွေပေါ်မှာပြန့်နှံ့နေတဲ့ MNDAA ခေါ်ကိုကန့်အဖွဲ့ခေါင်းဆောင်ဦးပုံကြားရှင်တေဆုံးပြီဆိုတဲ့သတင်းဟာမဟုတ်မှန်ကြောင်းကိုကန့်အဖွဲ့ပြောခွင့်ရသူကညှင်းဆိုလိုက်ပြီးဦးပုံကြားရှင်ဟာလားမိုင်းလားမြို့မှာတန်းကြမ်းမှမှရှိနေကြောင်းလည်းပြောပါတယ်နိုင်ငံရေးရသုံးသက်သူတွေကတော့ဒီအပိုင်းတွင်အင်တာနက်စာမျက်နှာတွေမှာသတင်းမှားတွေအတော်များများတွေ့နေရပြီးဒါဟာနိုင်ငံရေးမတည်ငြိမ်အောင်ဖန်တီးနေတယ်လို့ယူဆကြောင်းနဲ့သတင်းတွေကိုတေချာစီစစ်လက်ခံဖို့လိုကြောင်းအတည်ပြုကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ MNDAA ခေါ်ကိုကန့်အဖွဲ့ခေါင်းဆောင်ဥပုံကြားရှင်ဟာရုတ်တရက်နာမကျန်းဖြစ်ပြီးတရုတ်နိုင်ငံကူမင်းဆေးရုံကိုပို့ဆောင်စဉ်အင်ကာနဲ့ညက်နေကကွယ်လွန်ခဲ့ကြောင်းသတင်းတွေပြန့်နှံ့နေခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDAA ခေါ်ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူဥပုံဝင်းနိုင်ကအခုလိုပြန်ကြားပါတယ်
ဘာမှမဖြစ်ပါဘူးဥပုံညာရှင်းနေကောင်းပါလေဒီမှာချင်းချင်းမာမာဒီမှာထိုင်နေရဒီမှာခမင်းသားနဲ့တမင်ဆင်းတဲ့ကြာပြောစိုက်နော်ဒီတဲ့အမားပါအမှန်ပဲမဟုတ်ပါဘူးနော
်တက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဥပုံကြားရှင်ဟာမိုင်းလားမြို့မှာပဲနေထိုင်နေကြောင်းပြောပါတယ် NTAA ခေါ်မိုင်းလားအဖွဲ့ကအထွေထွေအတွင်းရမှုဥကြည်မြင့်ကလည်းအခုလိုပြောပါတယ
်မဟုတ်ပါဘူးဥပုံအစီမှာလိုင်းလျှော့နေတယ်အဲ့ဒါကြာရည်နေတယ်တော်တယ်ဒီကြည့်ရလဲသူကတုံးခါခံပြီးတော့အဲ့လိုသူဆုံးသွားပြီလို့ပြောတာအဲရှိတယ်ဒီမှာအေးဆေးဆေးပဲဒီပချမလို့တော့အဖူးကြီးဖြစ်ပြီးတက်ကြည့်ပြီးဒီတန်းပဲနည်းနည်းလေးလမ်းလျှောက်လို့တော့ကျွန်တော်ဘာမှမလုပ်ရှောင်းမှုတွေတခြားလူငန်းတွေနိုင်ရတဲ့ဘာမှမလုပ်ဘူးအိမ်မှာပဲအဲ့လိုပဲနော်
ဦးဖုံးကြားရှင်ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကိုတော်လှန်ပြီး MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတည်ထောင်ခဲ့ပါတယ်2009ခုနှစ်မှာတော့နေကြားဆောင်တပ်ဖွဲ့စည်းရေးကိုလက်ခံခဲ့တဲ့နောက်အစိုးရတပ်မတော်ကသူချေဆိုင်ရာလောက်ကင်မြို့ကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်2015ခုနှစ်မှာတော့ကိုကန့်တပ်ဖွဲ့ကိုအင်အားဖြည့်တင်းပြီးလောက်ကင်မြို့ကိုပြန်လည်တိုက်ခိုက်ခဲ့တယ်လို့2019ခုနှစ်မှာလည်းနောက်တစ်ကြိမ်ထပ်မံတိုက်ခိုက်ခဲ့ပါတယ်ဦးဖုံးကြားရှင်ကွယ်လွန်တဲ့သတင်းထွက်ပေါ်လာတဲ့အပေါ်နိုင်ငံရေးသုံးသက်သူဦးမမောင်ဆိုးကအခုလိုပြောပါတယ်
ကျွန်တော်တို့လက်ရှိနေတဲ့အခြေအနေကိုရှုပ်ထွေးနေတဲ့အုပ်စုကိုဖန်တီးနေရလို့ထင်တာပါ။အော်လုံးလုံးစံကတော့ပုံကြားဆင်းသတင်းမှမဟုတ်ပြ။အွန်လိုင်းပေါ်မှာတရင်တူတွေအများကြီးထွက်နေ။ပုံကြားဆင်းသေးပြီးရှုံရင်းသိမ်းကြောင့်ရုပ်ရှင်ရိုက်မယ်လို့အိမ်ထဲအပစ္စည်းတွေကခွန်ဆောင်ရမယ်လို့မျိုးစုံနေတာပဲ။အဲဒါကြောင့်ကျွန်တော်တို့ကဒီတရင်မှားရည်ကမျိုးစုံထွက်နေတဲ့အချိန်မှာဆက်စုံမှာထွက်နေတော့အားရည်ကသတိထားဖို့လိုတယ်။အဲတလိုင်းနဲ့ထွက်တာမဟုတ်လိုင်းကောင်းစုံမှာထွက်နေ။
အထူးသဖြင့် Facebook အသုံးပြုသူတွေအနေနဲ့သတင်းအချက်လက်မှန်ရဖို့ဆက်စစ်တဲ့ကြောင်းလဲဆက်ပြောပါတယ
်။သတင်းတစ်ခုကိုတွေ့ရင်တော့သတင်းရင်းမြစ်တဲ့ကြောင်းကြည့်ပါအောင်လို့သိချခံထားတဲ့သတင်းရင်းမြစ်ဟုတ်မဟုတ်ကြည့်ပြီးတော့ဒုတိယတစ်ခုကအဲ့သတင်းတိတ်အစ်လာတူတာတော့ဖွဲပါ ဟောတရင်ထဏာတော့မှာเนาะ ARV တို့ဘာလို့လဲ patch အတူကြီးရှိတယ်။ညနေဟာတွေ patch အတူကြီးရှိတယ်။အဲ patch အတူလားစဉ်းစားတော့ခွဲပါလို့။နောက်ပြီးတော့ဒီတရင်ပြေချောင်းအချိန်တည်းနဲ့ယူပြီးပါလို့။ကျို့ကတော့တရင်အရင်ဥရင်တော့အချက်ချင်းရှယ်ကြပြူကြမယ်။အဲနောက်ကျတော့တရင်တွေကဒလွေးဖြစ်နေ။အဲအဲ့လိုပဲကြံပြူခြင်းပါ။
မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့မဟာမိတ်အဖွဲ့နဲ့မြန်မာအစိုးရအကြားမှာနိုင်ငံရေးစီရေးအရာမပြေလည်မှုတွေဖြစ်ပေါ်နေချိန်မှာမဟာမိတ်အဖွဲ့အတွင်ကအဖွဲ့တစ်ခုဖြစ်တဲ့ကိုကန်းအဖွဲ့ခေါင်းဆောင်ဦးဖုံကြားရှင်ကွယ်လွန်တဲ့မမမကန်သတင်းထွက်ပေါ်လာတာကြောင့်အဲ့ဒီအပေါ်မှာနိုင်ငံရေးလေးလာသူတွေအကြားစိတ်ဝင်တစားရှိနေခဲ့ပါတယ်။အရင်ကလည်းဦးဖုံကြားရှင်ကွယ်လွန်ပြီဆိုတဲ့သတင်းမှားတွေထွက်ပေါ်ခဲ့ဘူးပါတယ
်။ဒီသတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ကချင်ပြည်နယ်အရေးကိုလည်းတင်ပြပါမယ်။မြန်မာပြည်ပွားကချင်တိုင်းဒါမီဒယ်ဝေးတန်ကမ္ဘာချန်ပီယံအောင်လာအန်ဆန်ကလာမယ့်မတ်လအတွင်းကချင်ပြည်နယ်ကဆေးဘေးရှောင်ဒုက္ခသည်တွေကိုသူကိုယ်တိုင်သွားရောက်ကူညီမယ်လို့ပြောကြားလိုက်ပါတယ်။ဘရာဇီးနိုင်ငံသားအလက်ဇန်ဒရာနဲ့မကြာခင်ရှင်ပြိုင်မဲ့ Life Heavyweight တန်ကမ္ဘာချန်ပီယံစိန်ခေါ်ဝဲအတွက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲပြင်ပမှာအဲ့လိုပြောကြားလိုက်တာပါ။အပြည့်စုံကတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းသွားယူတဲ့ကိုကောင်းဆန်ဟင်းကတင်ပြပါမယ်။
ကိုကံပညာပေါင်းဆောင်သုံးခွင့်ရှိတဲ့ MMA ကော်မစ်မာရှယ်အား Light Heavyweight တန်ကမ္ဘာချန်ပီယံလူပွဲကို Middleweight တန်ကမ္ဘာချန်ပီယံအောင်လာအန်ဆန်နဲ့ဘရာဇီးနိုင်ငံက Heavyweight တန်ချန်ပီယံ Alexandre Marcel တို့ဖေဖော်ဝါရီ23ရက်နေ့မှာရန်ကုန်မြို့သူဝနမိုးလုံးလီလုံအားကစားခန်းပေါက်မှာကျင်းပမှာလည်းဖြစ်ပါတယ်One Championship ရွှေကပက်လူပွဲ One Quest for Gold လို့လည်းအမည်ပေးထားတဲ့သူ့နှစ်ဦးရှင်တဲ့ထူးတဲ့ပွဲနဲ့ပတ်သက်ပြီးအင်္ဂါနေ့ကပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါသတင်းစာရှင်းလင်းပွဲအပြီးမှာတော့မြန်မာပြည်ပွားကချင်တိုင်းရင်းသားအောင်လာအန်ဆန်ကကချင်ပြည်နယ်စစ်ဘေးဒုက္ခသည်တွေအတွက်လာမဲ့မက်ရှလာအတွင်းမှာသူတို့ရင်သွားရောက်ကူညီမှာဖြစ်တယ်လို့ပြောပါရယ
်ဟုတ်ကဲ့အဲ့ဒါကျွန်တော်စိတ်အရမ်းမကောင်းတော့အဲ့ဒီဟာအဲ့ဒါဒီမက်ရှလာမှာဆိုတော့ကချင်ပြည်တော့သွားဖို့ကျွန်တော်စဉ်းစားတာအဲ့ပြီးတော့လိလာပြီးတော့ဟိုဘယ်လိုကူညီနိုင်အောင်လဲဆိုကျွန်တော်အဲ့မှာစဉ်းစားမယ
်မြမစပယ်အုံးလို့နာမည်ကြီးတဲ့အသက်32နှစ်အရွယ်ကချင်တိုင်းရင်းသားအောင်လာအန်ဆန်ဟာ2018ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာချန်ပီယံဟောင်းရုရှားနိုင်ငံသား Vitaly Bidesh ကိုအနိုင်ရရှိပြီးကမ္ဘာ Middleweight တန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြမတိုင်းရင်းသားတစ်ဦးလည်းဖြစ်ပါတယ်အဲ့ဒီနောက်ပိုင်းစင်ကာပွဲတွေမှာလည်းဆက်လက်အနိုင်ရရှိပြီးကမ္ဘာမီဒီယာဝေးတန်ချန်ပီယံဆစ်ကိုဆက်လက်ထိန်းသိမ်းနိုင်ခဲ့တာပါမြန်မာပိဿတ်တွေရဲ့အားပေးမှုဟာသူ့ရဲ့ကစားပွဲတိုင်းအတွက်အားရှိစေပြီးဒီပွဲမှာလည်းပိဿတ်ရဲ့အားပေးမှုနဲ့အကောင်းဆုံးဖြစ်အောင်ပြင်ဆင်ထားတယ်လို့အောင်လာအန်ဆက်ကပြောပါရယ
်အဲ့ဒီမြန်မာအားပေးမှုကကျွန်တော်တို့အရန်အားရတယ်အဲ့ဒါပဲမဟုတ်ဟိုကစားအချိန်မှာတော့အရေးကြီးဆုံးက preparation တော့အဲ့ဒီဟိုအားပေးရကျွန်တော်စဉ်းစားပြီးတော့ပို prepare လုပ်ရတယ်အဲ့ဒါပြီးတော့သူတို့စဉ်းစားရင်ကျွန်တော်prepare လို့ရှင်မှာအားရှိရတာပြီးတော့အခုအကောင်းဆုံးနေတဲ့ training camp ကျွန်တော် train ထားပါတယ်
။ Miss Marshall Arts MMA လက်ဝဲလောကမှာနာမည်ရလာနေတဲ့အသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းအလားအန်ဆန်တို့ရဲ့ champion လူပွဲမတိုင်ခင်ကမ္ဘောဒီးယားလက်ဝဲသမားနဲ့ရှင်ပြိုင်ထိုးသံမှာဖြစ်ပါတယ်။နိုင်ငံတကာမှာအလူကျက်အများဆုံးအားကစားနည်းတစ်ခုဖြစ်လာတဲ့ MMA ပြိုင်ပွဲတွေမှာအလားအန်ဆန်ကစပြီးလမ်းကြောင်းဖွင့်ပေးလိုက်တာကြောင့်ဒီရှင်ပြိုင်ပွဲတွေအပေါ်မြန်မာလူငယ်တွေအကြမ်းမှစိတ်ဝင်စားလို့ပိုရလာနေရတဲ့အမျှအလားအစမ်းလိုကမ္ဘာချန်ပီယံတွေအနာဂတ်မှာပေါ်ထွက်လာနိုင်မလားဆိုတာမြန်မာပိဋကတွေကမျှော်လင့်ဆောင်စားနေကြတာဖြစ်ပါတယ်ခင်ဗျာ
။ VR သတင်းနောက်ကိုကောင်းဆန်ဟင်းဖြစ်ပါတယ်။အခုတော့အမေရိကန်ပြည်တွင်းရေးအခြေအနေကိုလည်းကြည့်အောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးအတွဲလိုက်ပစ်ခတ်လို့ရအောင်တနက်မှာတက်ပြီးပြရတဲ့ကိရိယာကိုအလွယ်တကူဝယ်လို့မရအောင်ဥပဒေပြဋ္ဌာန်းပိတ်ပင်ဖို့တရားရေးဌာနကိုညွှန်ကြားထားပါတယ်။ဖလော်ရီဒါပြည်နယ်မှာတနက်သမားတို့က AR-15 rifle နဲ့ပစ်ခတ်တာကြောင့်လူ19ဦးသေဆုံးသွားပြီးတပတ်အကြာမှာသမရကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းမှာတော့အကြောင်းသားတွေကအခုလိုပစ်ခတ်မှုတွေကိုအဆုံးသတ်အောင်ဆောင်ရွက်ဖို့အစိုးရနဲ့လွှတ်တော်အမတ်တွေကိုဆန္ဒပြတောင်းဆိုနေကြပါတယ်။ VOA သတင်းတော်ဇလဲတစ်ဆာဟုတ်ပေးပို့တဲ့သတင်းလွှာကူတော့ကိုအောင်ကပြောပြပါမယ်။
တနက်တွေအလွယ်တကူဝယ်လို့မရအောင်တင်းကျပ်တဲ့ဥပဒေပြဋ္ဌာန်းမှု
အိမ်မီရောရှိမှာကျောင်းသားတွေကတောင်းဆိုဆန္ဒပြပြီးနောက်တည့်ရက်မှာပဲအင်ကာနေမှာသမ္မတဒေါ်နယ်ထရမ့်ကကြီတွဲလိုက်ပြစ်ခတ်လို့ရအောင်တနက်မှာတက်ဆင်ရတဲ့ Bumstocks ကိရိယာကိုဝယ်ယူလို့မရအောင်ပိတ်ပင်မှုဆောင်ရွက်ခဲ့ပါတယ
် Just a few moments ago
မကြာသေးခင်ကပဲလက်နက်တွေမှာကြီတွဲလိုက်ပြစ်ခတ်လို့ရအောင်လို့တက်ဆင်အသုံးပြုနိုင်တဲ့ကိရိယာတွေဝယ်ယူရောင်းချတာကိုပိတ်ပင်တဲ့ဥပဒေပြဋ္ဌာန်းမှုရှင်းနေချုပ်ကိုညွှန်ကြားတဲ့စာလက်မှတ်ရေးထိုးခဲ့ပါတယ
်ရေးပေါ်ကယ်ဆယ်ရေးအဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အခမ်းအနားမှာ Trump ကလွန်ခဲ့တဲ့နှစ်အောက်တိုဘာလအတွင်း Las Vegas မြို့မှာလူများများသေစေအောင်ကြီတွဲလိုက်ပြစ်ခတ်လို့ရတဲ့ Bumstocks တက်ဆင်ပြီးပြစ်ခတ်ခဲ့တာကြောင့်လူ58ဦးသေဆုံးပြီးရာနဲ့ချီတန်းရရသွားတဲ့အဖြစ်အပျက်ကိုထောက်ပြခဲ့ပါတယ်။ကျောင်းတွေရဲ့လုံခြုံရေးဟာသူအစိုးရအဖွဲ့ရဲ့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စရပ်တွေထဲမှာပါဝင်တဲ့အကြောင်းကိုလည်းသူကအခုလိုပြောကြားပါတယ်
We must move past
လို့ရှိရင်ဘုရားနဲ့မတူဘဲနဲ့ပြောင်းလဲပြရမှာဖြစ်တယ်လို့ပြောကြီးတက်တက်ဖြစ်နေတာဟာလဲစိတ်ပျက်စရာပါတကယ်ကိုကြိုးကြောင်းစီလျော်တဲ့အဖြစ်ရှာဖို့နဲ့လောက်တကယ်ဖြစ်မဲ့လူရင်းဆိုင်ရာအာမခံချက်တွေရှိဖို့အာရုံစိုက်ပြီးတော့လုပ်ဆောင်ရပါမယ်
လာမယ့်ရပိုင်းတွေအတွင်းကျောင်းတွေမှာဘေးအန္တရာယ်လွန်ကျွေးရေးနဲ့ပတ်သက်တဲ့အမြင်တွေကိုကြားသိရဖို့သမရဟာကျောင်းသားတွေမိဘတွေဆရာတွေနဲ့တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားမယ်လို့အိမ်မီရောပြောခွင့်ရဆရာဆန်ဒါစ်ကပြောပါတယ်
Unfortunately when
အခုလိုစိတ်တုံလုံးခြောက်ခြားစရာတွေဖြစ်ပွားချိန်မှာဘာဆက်လုပ်မလဲဆိုတာနဲ့ပတ်သက်ပြီးအားလုံးကမြင်းမြန်ဆန်ဆန်အဖြေလိုချင်ကြပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ဘာမှမရှိသေးပါဘူး
ကိုလမိုင်းမျိုးကကျောင်းမှာ1996ခုနှစ်ကပထမဆုံးအကြိမ်ပြစ်ခတ်မှုဖြစ်ပွားပြီးချိန်ကတည်းကတနတ်ထင်းချုပ်ရေးနဲ့ပတ်သက်ပြီးတော့အခြေတည်ငင်းခုန်ဆွေးနွေးလာပေမဲ့အောင်မြင်မှုမရသေးပါဘူးအခုနောက်ဆုံးဖလော်ရီဒါပြည်နယ်ကပြစ်ခတ်မှုမှာအသက်ရှင်ကျန်နေသူတွေကတော့အဖြေတစ်ခုရတဲ့အထိလှုပ်ရှားတောင်းဆိုသွားဖို့တနိဋ္ဌာန်ချထားကြောင်းပြောပါရယ်တနက်ပြစ်ခတ်မှုအတွင်သေဆုံးသူတွေရဲ့ဇာပနာခန်းနာတွေကျင်းပလို့မပြီးသေးခင်မှာပဲတနက်ကင်ဆောင်ခွင့်ဆက်ကျင်တဲ့လှုပ်ရှားမှုတွေတနိုင်ငံလုံးမှာပြုလုပ်ကြဖို့ဖလော်ရီဒါကကျောင်းသားတွေဟာစတင်စီယုံနှုတ်ဆော်နေပါတယ်အထူးသဖြင့်တနက်ထိန်းချုပ်ရေးဆောင်ရွက်မှုတွေကိုကန့်ကွက်တားဆီးလေရှိတဲ့ NRA အမျိုးသားရိုင်ဖယ်အသင်းကြီးစီကနေအလှူငွေလက်ခံတဲ့လွှတ်တော်အမတ်တွေကိုပြစ်မှတ်ထားပြီးတော့ဆောင်ရွက်နေကြတာပါအင်ကာနေမှာပဲကျောင်းသားနဲ့မိဘ100လောက်ဟာဖလော်ရီဒါပြည်နယ်မြို့တော်တယ်လဟက်စီကိုသွားပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါ view ရကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညီနေဆိုရင်တော့ view ရဲ့ email လိပ်စာ bambies@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် view မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို Asia 77 Jodu မှာဖမ်းယူရှုစားပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးဗျာ
မင်းကပြောစုံမှာဆုလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နေနိုင်ခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမ္မတဒေါ်နယ်ထရမ့်ဒီနေ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများသိချင်နေတဲ့လက်လက်ဖြစ်တဲ့နေ့တွေမှာပြောင်းလဲတက်ဆင်နေတဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာဇဝင်ကိုပုံမတွင်းနည်းကျကျစစ်ဆေးဖို့လည်းသမ္မတကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။ဖလော်ရီဒါပြည်နယ်တောင်ပိုင်းကထက်တန်းကျမှပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်ထိချုပ်ရေးဥပဒေတရက်ကိုလွတ်တော်ကိုယ်စားလှယ်တည်ပြုနိုင်ရေးပြည်နယ်မြို့တော်မှာကျောင်းသားရာနဲ့ချီဒီနေ့ခြေတဲ့ဆန္ဒပြဖို့ရှိနေတဲ့အတွက်အာဏာပိုင်နဲ့ပြင်ဆင်နေကြရပါတယ်။အမေရိကန်မှာလူသေအပြောက်အများဆုံးတွေတဲ့တစ်ခုဖြစ်ခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်မှာပဲအလားတူတိုက်ခတ်မှုတွေကိုဟန်တားနိုင်အောင်အစီအမံတွေချမှတ်ဖို့ပြည်နယ်နဲ့ဘူဆူရခေါဆောင်တွေကိုကျောင်းသားတွေတောင်းဆိုကြမှာပါ။အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာဒီလစမိုင်းမှာတော့မြောက်ကိုရီးယားအစိုးရတောင်းရှိသူတွေနဲ့တွစ်ဆုံမှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့တဲ့အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်မြို့ကဆောင်းအာဆီအိုလံပစ်အားကစားပွဲပွင့်ပွဲအခမ်းအနားကျင်းပပြီးနောက်တစ်ရက်ဖြစ်တဲ့ဖေဖော်ဝါရီလ10ရက်နေ့မှာပဲတောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမတမြောက်ကိုရီးယားကိုယ်စားလှယ်နဲ့တွစ်ဆုံမှုစီစဉ်ခဲ့တာပါ။နိုင်ငံတော်လျှော့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ဖမ်းဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့တရားရုံးမှာထပ်မံရုံးထုတ်ဆစ်ဆေးခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းဒူမီတာ 7.25 ရူကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာကျွန်တော်ညင်ဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.
Thank you.